ရခိုင်ပြည်နယ်ပေါတောမြို့နယ်ကမွတ်စလင်ဒုက္ခသည်တွေထားရှိရာအနောက်ရဲဒုက္ခသည်စခန်းကဖမ်းဆီးထားသူ2ဦးကိုပေါတောမြို့မှာထိန်းသိမ်းထားပြီးတော့လူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါဗျ။စခန်းတွေမှာမနေ့တုန်းကလုံခြုံရေးတာဝန်ရှိသူတွေနဲ့ပြစ်ခတ်မှုတွေဖြစ်ရာကဒဏ်ရာရသွားတဲ့အမျိုးသား4ဦးကိုတော့နယ်စည်းမချဆရာဝန်များအဖွဲ့ကတဦးကိုလာရောက်ခေါ်ဆောင်သွားပြီးတော့ကြံတဲ့သူတွေကတော့စခန်းတွေမှာပဲဆက်ပြီးစေကူတာနေကြပါဗျ။ဒုက္ခသည်ထောင်ထဲချီခိုးလုံနေထိုင်ကြတဲ့အနောက်ရဲဒုက္ခသည်စခန်းတွေကအခြေတွေအနေတွေနဲ့ပတ်သက်ပြီးပေါတော်မြွနဲ့ရဲအုပ်တန်းထေကိုမတ်တိန်ကြီးထိုက်ဆက်သွဲမေးမြန်းထားပါတယ်
။ဆရာမင်းကဟိုအနောက်ရဲစခန်းကနောက်ဆက်တွဲလေးသိချင်လို့ပါရှင့
်။အမင်းကလူဟုတ်တယ်ဟုတ်တယ်ခမင်းမင်းကတေခါ2ရက်ဖမ်းမိတယ်ခမင်
း။ဘာမှုနဲ့ဆွဲထားပါတယ်လဲဆရ
ာ။အလူကုံလူကုံတော့မှုနဲ့ပါခမင်းလူကုံကူ
။ဆရာတို့ဖမ်းမိတဲ့တယောက်ကဒဏ်ရာရပါသလားဒဏ်ရာရတဲ့လူတွေကတတ်တတ်ပါလား
။ဒဏ်ရာမရဘူးခမင်း။
อ๋อโอเคตรุ
ก็ไม่อยากหรอกครับเนี่ย
ตรุก็อคู่เบมาฉုတ်ทาบาดเลยရှင
်ออโต้မျိုးมาเยสักมาบ่ครับเ
นี่ยอ๋อโอเคป่ะเสียอฉีนี่สักั้นนึงฉีนี่ย่อตีๆเงี้ยๆใช่ป่ะล่ะ
อ๋ออคูลอลอเสียก็ไอ้มะเนี่ยอคินฉีปีดินอกไปตะเดียวก็ดอญิงแตเนบาบีครับเน
ี่ยอลงจงเยดิเนี่ยฉะทายาบาดล่ะရှင်เสียสักั้นมา
အကျွန်တော်တို့ဒီမြို့ပေါ်ရေးစခန်းမှာကတော့လုံချုံရေးကတော့သူ့အနေနဲ့သူကတော့ပုံမှန်ရှိပါတယ်ခင်ဗ
ျဒဏ်ရာရတဲ့သူတွေရောဘယ်သူကုပေးနေပါလဲဆရာ
ဒဏ်ရာရတဲ့သူတွေကတော့မနေ့ကတည်းက MSF အဖွဲ့ပြီးတော့အဲ့ NGO ကြောသူကလာပြီးခေါ်တယ်စပီးဘုံနဲ့အလာခေါ်တဲ့အချိန်မှာအဲ့၄ယောက်က၄ယောက်စလုံးမသွားပေးနဲ့တယောက်ထေသွားတယ်လို့သိရတယ်ခင်ဗျအ
ော်ဟုတ်ကဲ့ကျန်တဲ့လူတွေကတော့စခန်းထဲမှာရှိနိုင်တာပေါ့နော်ဆရာ
โอเคเจนนี่လူတွေကတော့စခန်းတွင်းမှာသူတို့ကိုအဲ့မှာဟိုတင်းတဲ့တွေပေးထားတဲ့အကြက်မရေးမှုဆေးမှုလို့ပြောမှာပေါ့ဒေသအဲ့ရော်ရေးဆေးမှုပေါ့နော
်အန်ဂျီအို
တွေတင်ပေးထားတဲ့အဲ့ဆေးမှုတွေကတရှင်ကုနေတယ်လို့သိရပါတယ်ခင်ဗ
ျဆရာအဲ့မနေ့ကဘလို့များဖြစ်ကြပါသလဲရှင
်โอเคကျွန်တော်တို့ဒီပြောမယ်ဆိုရင်အဲ့ရေကတော့ရေတက်ဖွဲ့တွေကအဲ့ဒေခံတော့ဖမ်းလို့အထွက်မှာအဲ့လူအုပ်ကဝင်ပြီးတော့ဝိုင်းဝန်းပြီးတော့ပြန်လူဖို့ပြန်ရည်တဲ့ပေါ်ပေါ့တိုက်ခိုက်တာပေါ့ရေတွေနဲ့ပေါ့အဲဒုတ်တွေတော့ဒီပါလာအဲလူမျိုးတွေဖြစ်သွားတာပေါ့
ဒဏ်ရာရတဲ့သူတွေကအမျိုးသားတွေကြီးပါလားဆရာအမျိုးသမီးတွေပါပါသေးလား
အမျိုးသမီးမပါဘူးအမျိုးသားပဲ
ဒါကတော့အနောက်ရဲဒုက္ခသည်စခန်းတွင်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါတော်မြို့နယ်ရဲအုပ်ကိုမတ်တိန်ကြီးထိုက်ဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်။ပေါတော်မြို့နယ်ကအနောက်ရဲမိုးစလင်ဒုက္ခသည်စခန်းဟာဆိုရင်2012ခုနှစ်ကတည်းကရခိုင်ပြည်နယ်တွင်းလူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းထွက်ပြေးလာကြတဲ့မိုးစလင်တချို့ကိုထားရှိထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်ကြာနေထိုင်နေကြရပြီးတော့မူလနေရာတွေမှာပြန်လည်နေထိုင်ရေးကလည်းအခုအချိန်ထိတော့ဘာမှရေးရရာရာမရှိဖြစ်နေပါတယ်ရှင်။